ဂျပန်နိုင်ငံမှာစနေနေ့ကအွန်တာကီတောင်ထိပ်နားမှာမီးတောင်ပေါက်ကွဲတဲ့အတွက်တောင်ထက်သမား30ကျော်ရဲ့ခန္ဓာကိုယ်တွေကိုတွေ့ရတယ်လို့ဂျပန်နိုင်ငံလေပိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်အဲ့ဒီလူ30ကျော်တကယ်သေဆုံးပြီဆိုတာတာဝန်ရှိသူတွေကအတိမပြုသေးပေမဲ့အဲ့ဒီလူတွေနှလုံးခုန်ရက်သွားပြီလို့ကယ်ဆယ်ရေးဖွဲ့ကဖော်ပြခဲ့ပါတယ်ဂျပန်နိုင်ငံမှာလူသေဆုံးမှုနဲ့ပတ်သက်ပြီးဆရာဝန်ရဲ့အတိပြုချက်မရခင်မှာနှလုံးခုန်ရက်တယ်ဆိုတဲ့စကားလုံးသုံးလို့ရှိပါတယ်ဒီကနေ့တနင်္ဂနွေနေ့မနက်ခင်းမှာမီးခိုးပြားတွေဖုံးနေတဲ့အွန်တာကီတောင်ကြီးမှာမီးတောင်ပေါက်ကွဲမှုအတွင်းအသက်ရှင်ကျန်သူတွေကိုကယ်ဆယ်ဖို့နဲ့နောက်ထပ်ဒဏ်ရာရသူတွေကိုရှာဖွေဖို့အတွက်ရဲတပ်ဖွဲ့နဲ့စစ်တပ်ဖွဲ့တွေယာဉ်နေချီပြီးတော့ရှိနေပါတယ်။လူတယောက်ကိုကယ်တင်နိုင်ခဲ့ပြီးတချို့တောင်တက်သမားတွေပြင်းပြင်းထန်ထန်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကြိုတင်သတိပေးချက်မထုတ်နိုင်ခဲ့တဲ့ဒေသစံတော်ချိန်စနေနေ့လေကင်းမိုင်းမှာဖြစ်ခဲ့တဲ့အဲ့ဒီမိတောင်ပောက်ကွဲမှုအပြီးမှာအွန်တာကီမိတောင်နားမှာလူတွေယာဉ်နေချီလမ်းပြောင်နေခဲ့ပြီးတော့စနေနေ့ညနေလောက်မှမှလမ်းရှာပြီးတောင်ကိုဆင်းခဲ့ရပါတယ်။အွန်တာကီတောင်ဟာနွေဦးရာသီမှာတောင်တက်သမားတွေတက်လို့ရှိတဲ့လူသီးများတဲ့တောင်တစ်ခုဖြစ်ပြီးတော့တိုကျိုအနောက်ဖက်နာဂနိုနဲ့ဂေဖုခရိုင်ကြားမှာရှိပါတယ်။1989ခုနှစ်တုန်းကအဲ့ဒီတောင်မှာမိတောင်ပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။